မလေးရှားနိုင်ငံပါဟန်ပြည်နယ်ရွန်ပင်ခရိုင်အလုပ်ဆိုင်တစ်ခုထဲမှာမြန်မာနိုင်ငံသား၃ဦးအောက်တိုဘာလအတွင်းတေဆုံးခဲ့ရမှုဟာဆိုရင်တိုက်ခိုက်ခံရတဲ့အခြေအနေမျိုးမဟုတ်ဘဲလက်တလို့အစာစိတ်တင်မှုတစ်ခုခုကြောင့်တေဆုံးခဲ့ရတာဖြစ်တယ်လို့မလေးရှားရဲအယားရှိကအောက်တိုဘာလ20ရက်နေ့မှာပြောပါတယ်ဒီသတင်းကိုတော့ VOA သတင်းထောင်မိုက်အေးအေးမှာသတင်းပေးပို့ထားပါတယ်ရှင
်မလေးရှားနိုင်ငံကပါဟန်ရဲအယားရှိဒါပ်တော့စီရီကအော်တိုဘာလ18ရက်နေ့ကတည်ဆုံးခဲ့ရတဲ့မြန်မာနိုင်ငံသားတွေရဲ့သတင်းကိုသတင်းပေးတိုင်ကြားလာခဲ့လို့ရဲတပ်ဖွဲ့ဝင်တွေကတွားရောက်စစ်ဆေးခဲ့ကြောင်းသတင်းတောက်တွေကိုအော်တိုဘာလ20ရက်နေ့ကသတင်းထုတ်ပြန်ပြောဆိုခဲ့တာပါရုတ်တရက်တည်ဆုံးသူမြန်မာအမျိုးသားတွေဟာအသက်21နှစ်နဲ့33နှစ်ကြာရှိပြီးတည်ဆုံးသူတွေဟာမတည်ဆုံးရင်တိုက်ခိုက်ခံရတာခိုက်ရန်ဖြစ်ပွားတာမျိုးတွေမတွေ့ရဘူးလို့လည်းဆိုပါတယ်ရန်ပင်းစေးရုံကိုပို့ပြီးခွဲစိတ်စစ်ဆေးမှုတွေလုပ်ခဲ့ရမှာတော့အစာအစိတ်တက်မှုတစ်ခုကြောင့်ဖြစ်တယ်ဆိုပြီးရဲတပ်ဖွဲ့ကလက်တလုံးမှတ်ချက်ချကြောင်းမလေးရှားနိုင်ငံကအလုပ်သမားတွေကိုအကူအညီပေးနေတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူဦးစိုးထက်သိန်းကပြောပါတယ်။တောင
်းတစားတဲ့မှာမြန်မာ3ယောက်သေဆုံးတာပေါ့။သေဆုံးတော့အဒီမြန်မာ3ယောက်သေဆုံးတော့ဟိုဖြစ်ကြိုက်တဲ့အကြောင်းသေဆုံးလာလားဒါမှမဟုတ်အချင်းချင်းအော်ဒါကတော့ဟိုပြန်ပါဖြစ်ကြတာတဲ့တရားရှိတာဆိုတော့မှာရဲတပ်ဖွဲ့နဲ့ဒီစီရောကနေဖြစ်ပြပါတယ်။ဖြစ်ပြတော့သူရဲ့စစ်မှုကြားလက်ကတော့ဟိုတမ်းမတည့်တာတခုပေါ့နော်အစာအစိတ်တင်တာမျိုးပေါ့နော်အဲ့လိုမျိုးကြောင့်ပြီးဆုံးတယ်လို့သူမှတ်ချက်ချတယ်။ရဲဌာနကလည်းတော့ပါတယ်။နောက်တော့လည်းအရက်တွေမှာတည်တည်နိုင်တော့တယ်ပေါ့နော်တမ်းမတည့်တဲ့ဟိုပါဝင်မှုမျိုးရှိတယ်လို့ဒါကောင်လည်းဆက်လက်ပြီးပေါ်ထွက်သွားမယ်လို့တော့ဖော်ပြထားပါတယ်
။မလေးရှားနိုင်ငံထဲမှာလည်းမြန်မာအတော်များများကဒီပေါ်ပေါ်နဲ့အရက်တွေကိုတောက်တုံးကြတာတွေရှိတာကြောင့်ဒီရက်တွေဟာနာမည်ကြီးတစိတ်တွေကိုတုပပြီးထုတ်လုပ်တာဖြစ်လို့အရင်တုန်းကလည်းအရက်တွေတောက်ပြီးအစိတ်သိမ့်မှုတွေဖြစ်ခဲ့ရကြောင်းကိုလည်းပြောပြပါတယ်
။ဒီကားထဲမှာရှိတဲ့ကြောဆိုရင်ဒါဟိုဒါပေါ့လူလက်သန်းသားတွေကလုံးဝခင်တချို့ကအခုလိုဝိသမလောဘနဲ့ဒီဝါရီမျိုးတွေတုံးနေတာပေါ့နော်။ဆိုတော့အဲ့ဒီအရက်လိုင်းကပတ်သက်လဲတော်တော်ရတယ်လို့ဒီဝါချမ်းသာမှုလည်းတော်တော်မြင်ခဲ့တယ်။ပတ်သက်များတဲ့စိတ်တွေအကုန်လုံးကိုအတုထုတ်ပြီးတော့မှပြောတော့ဒီဘောပေါ်နဲ့ကြောင်းပြန်ဆိုတော့အဲ့ဒီရက်တွေကပြောဆိုရင်ဆယ်အပ်ဒီရာမှာဖြစ်သေးတာလို့လည်းမရှိလို့ဘာအမှန်တကယ်ဒီမှာလည်းမရှိ
မလေးရှားနိုင်ငံမှာတော့2018ခုနှစ်စက်တင်ဘာလတုန်းကအရက်အတုတွေတောင်းပြီးလို့မြန်မာ16ဦးပါဝင်နိုင်ငံသား22ဦးအစိတ်တင်တည်ဆုံးတာတွေရှိခဲ့ပါတယ်2012ခုနှစ်တုန်းကလည်းအရက်အတုတောင်းမှုကြောင့်အစိတ်တင်တည်ဆုံးသူ25ဦးရှိခဲ့ပါတယ်အဲ့ဒီတုန်းကတော့အရက်တုတွေကိုဖမ်းဆီးခဲ့ပြီးအဲ့ဒီအရက်တွေထဲမှာမက်သနောပါဝင်တာတွေကိုစစ်ဆေးတွေ့ရှိခဲ့ရတယ်လို့လည်းမလေးရှားအာဏာပိုင်တွေကပြောဆိုခဲ့ပါတယ်အခုအစိတ်ပင်တည်ဆုံးမှုနဲ့ပတ်သက်လို့တော့ဓာတုပညာရှင်တွေရဲ့အစီရင်ခံစာကိုစောင့်နေတဲ့အတွက်အသေးစိတ်မသိရသေးဘူးလို့လည်းမလေးရှားအာဏာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်